မြန်မာနိုင်ငံအတွင်းဥပဒေစိုးမိုးမှုရှိလာစေရအတွက်နိုင်ငံတကာရာဇဝတ်ခွန်ရုံး ICC ကတရားစွဲရှင့်နေချုပ်ခရင်ခန်ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမြောင်လန်ကိုဖမ်းဝရမ်းထုတ်ပေးဖို့ကြိုးပမ်းဆောင်ရွက်မှုကိုအခွင့်အကောင်းယူလှုပ်ဆောင်တဲ့နယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးမှုတော်မန်ဒူးစ်ကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်မြန်မာစစ်ကောင်စီအကြီးအကဲကိုဖမ်းဝရမ်းထုတ်ပေးဖို့တောင်းဆိုမှုဟာကာလရှည်ကြာဆောင်ဆိုင်လာခဲ့ရတဲ့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းတော်မန်ဒူးစ်ကပြောပါတယ်ဒီလိုအခွင့်အရေးမျိုးကိုလွတ်လွတ်ဆုံးရှုံးမခံတဲ့အကြောင်းဖမ်းဝရမ်းထုတ်ဖို့ ICC တရားစွဲရှင့်နေကြိုးရဲ့မဆုံးမနစ်ကြိုးပမ်းဆောင်ရွက်မှုအပေါ်ကျေနပ်အားရမိကြောင်းနဲ့ဒီကိစ္စအမြန်ဆုံးပြီးမြောက်အောင်မြင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ် ICC ရဲ့အဲ့ဒီဆောင်ရွက်မှုအကောင့်ထဲပေါ်နိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့အရေးကြီးကြောင်းလဲတော်မန်ဒူးစ်ကပြောပါတယ်မြန်မာစစ်ကောင်စီအကြီးအကဲကိုဖမ်းဝရမ်းထုတ်ပေးဖို့ ICC တရားစွဲရှင့်နေချုပ်ခရမ်ခန်ကနိုဝင်ဘာလ28ရက်နေ့မှာရှောက်ထားခဲ့တာပါ2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိမြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့တို့ကရိုဟင်ဂျာနဲ့ရိုဟင်ဂျာမဟုတ်တဲ့အရသာပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်အသေးစိတ်တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့အပြီးတာဝန်ရှိသူအဖြစ်စစ်ကောင်စီခေါင်းဆောင်ကိုဖမ်းဝရမ်းထုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းကာရင်ခန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ